ထိုင်းနိုင်ငံဆုံကလာပြည်နယ်ဟရိုင်မြို့နယ်တဲကဘန်ဖလူးနဲ့ထုံးလုံနယ်စပ်မှာထိုင်းနိုင်ငံသားတဦးတပ်ဖြတ်ခံရပြီးအလောင်းကိုဖျောက်ဖျက်ခံထားရတဲ့ဖြစ်စဉ်ကြောင့်ထိုင်းအနာပိုင်တွေကတန်လျာရှိသူတွေကိုလိုက်လံရှာဖွေဖမ်းဆီးခဲ့ရမှာအခုဆိုရင်အထောက်ထားမဲ့မြန်မာ300နီးပါးဖမ်းဆီးခံရကြောင်းရှေ့ပြောင်းလို့တမအခွင့်အရေးကွန်ရက်ရဲ့ဟရိုင်မြို့တာဝန်ခံဥပရီကအခုလိုပြောပြပါတယ်
ဒီထုံးလုံးကြီးတစ်ခါမှနေပြီးတော့ထားမင်းနေရာမရှိတော့မှသူကမန်နေဂျာတွေစပ်ပြီးတော့နေပြီးတော့ဆိုင်ထားတဲ့အလုပ်သမားတွေကိုမန်နေစပ်ပြီးတော့ထားတယ်။ဟာသူတို့ကတော့နေတိုင်းတိုင်းရှာပြီးတော့ဖမ်းတာပေါ့နော်။ဒီလူတင်မှုဖြစ်ပြီးတဲ့နောက်ပိုင်းကနေပြီးတော့တစ်ခါအမိအရာသူတို့ကနေပြီးတော့ဒုစရိုက်တွေရှာဖို့ဆန်းနေတယ်။ဆန်းလို့လေးတိုင်းလုံးလုံးကိုရရှိတယ်။အခုဆိုရင်200ကျော်တောင်းနေပိုက်ရှိတယ်မှဟုတ်ကဲ
့။ဟုတ်ကဲ့ဟုတ်ကဲ
့။အခုပြောလို့ဆိုလို့ရှိရင်တရားမဝင်တိုးထင်းမှတွေ့တဲ့အလုပ်သမားဟိုတည်းကိုလိုက်ဆန်းတယ်။အနည်းငယ်တော့ဝါရံမှာနေပြီးတော့ဒီအခန်းထဲမှာရှိတဲ့ဒီဗတ်မရှိတဲ့အလုပ်သမားတွေကိုလေသူတို့ကဖမ်းနေမှာဟုတ်ကဲ့အလူတမ်းမဖြစ်ပြီးတဲ့နောက်ပိုင်းမှာဒီအထက်ကအရာရှိတွေရဲ့ဒီဘက်ကအရာရှိတွေရဲ့ဒီဖျက်ပြေးမှုအရာကိုသူတို့ကနေပြီးတော့အဲ့လိုပဲဒီတရားမဝင်အလုပ်သမားကိုတမယကိုအော်လို့သူတို့ကလိုက်ပြီးတော့ရှုံပြီးတော့ဖမ်းနေမှာ
ထိုင်းနိုင်ငံသားတည်ဆုံးခဲ့တဲ့မေလ31ရက်နေ့နောက်ပိုင်းဟရိုင်မြို့နယ်ကမြန်မာတွေကိုဇက်တိုက်ဖမ်းဆီးနေတာဟာ၃ရက်ရှိပြီလို့လည်းဥပယီကပြောပါတယ်
။အဲဒါကိုဒီနေနေတဝိုက်မှာနေပြီးတော့ဂိုက်တွေရှာရဲနောက်ပြီးတော့တိုးထဲမှာအကုန်လုံးကိုနေပြီးတော့ဒီသူတို့ရေးအရာရှိတွေဒီအများကြီးနဲ့နေပြီးတော့လိုက်လံရှာဖွေဖမ်းဆီးတယ်နောက်ပြီးတော့အနည်းငယ်တဝိုက်ကျန်ကျွန်တော်တို့မြန်မာအလို့သမားတွေသွားပြီးတော့နေကြတဲ့အခန်းတွေမှာလိုက်လံရှာဖွေပြီးတော့တရားမဝင်အလို့သမားကိုတမယဟိုသူတို့ကလိုက်လံဖမ်းဆီးတယ်အခုဆို၃ရက်ရှိပြီမှဟုတ်ကဲ့
အခုဆိုရင်ထုံးလုံရဲစခန်းမှာနေရာထိုင်ခင်းမလုံလောက်တာကြောင့်တလပတ်မိုးကနဲ့မန်းတက်ထိုးပြီးဖမ်းဆီးထားတဲ့လူတွေကိုထားထားရတယ်လို့အစားအသောက်နဲ့အဝတ်အစားတွေမလုံလောက်တာကြောင့်အခက်အခဲဖြစ်နေကြတဲ့မြန်မာတွေကိုကူညီကြဖို့ကိုလည်းကူညီပေးနိုင်သူတွေကိုစော်ဩနေရတယ်လို့လည်းဥပယီကပြောပါတယ်
။ဟုတ်ကဲ့အဲ့လိုအစားအသောက်တွေရတယ်သူတို့အတွက်ထုံးလုံမယ်ဆိုတာမဖြစ်နိုင်ဘူး။ဒီတော့ဖမ်းဆီးရတဲ့သူတွေများတော့အဝတ်အစားတွေရတယ်မပါတော့ဘူးတိုးထဲမှာဆိုတော့သူတို့ကဒီစားကလေးကလာခဲ့တာကသူတို့ကအဝတ်တကြီးပို့တင်လဲလာခဲ့ကြတဲ့အနေအထားတွေမှာအဲ့ဒ
ါထိုင်းမလေးနယ်စပ်ဆုံကလာပြည်နယ်ဟရိုင်မြို့ဗန့်ရိုင်ဗန်ဖလူထုံးလုံစားတဲ့နေရာဒေသတဝိုက်ကတောအုပ်ထဲမှာကျိုးတုပ်ပြီးဗဇက်ကိုပိတ်ဆို့ထားတဲ့အမျိုးသားတဦးရဲ့ရုပ်အလောင်းမြုပ်နှံထားတာကိုတွေ့ရပြီးတဲ့နောက်မလေးရှားနိုင်ငံကိုသွားဖို့တောအုပ်တစ်ခုမှာပေါအောင်နေတဲ့မြန်မာရွှေပြောင်းလူသမား60ကိုစတင်ဖမ်းဆီးခဲ့တာပါအသက်ခံရသူဟာတိုက်ခိုက်ခံရတဲ့လက္ခဏာတွေ့ရတယ်ဆိုပြီးထိုင်းအနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဒီနောက်မှာတော့ဟရိုင်မြို့နယ်ဘန်ဖလူကျေးရွာတဲကနေအိမ်တွေမှာလူပုံကူးသူတွေကကားနဲ့လာခေါ်မှာကိုစောင့်နေကြတဲ့မြန်မာလူသမားတွေတန်းရတွေကျေးရွာတွေထဲမှာနေထိုင်နေကြတဲ့အထောက်ထားမဲ့မြန်မာတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးနေတာဟာအခုဆိုရင်လူဦးရေ300နီးပါးရှိသွားပြီဖြစ်ပါတယ်ရှင်